ဆော်လီနိုင်ငံကအကူအညီပေးနေတဲ့ရီမင်အစိုးရနဲ့ဟူသီသဘုံတွေကြားတိုက်ပွဲတွေဖြစ်ပွားနေတာ6နှစ်နီးပါးရှိလာချိန်မှာတနင်္ဂနွေနေ့ကတော့နှစ်ဖက်အချင်းသားလဲလှယ်ရေးအတွက်ညှိနှိုင်းမှုတွေကိုကုလသမဂ္ဂထောက်ပံ့မှုနဲ့ပြန်လည်စတင်လှုပ်ဆောင်ခဲ့တယ်လို့ကုလသမဂ္ဂနဲ့ရီမင်တာဝန်ရှိသူတွေကပြောပါတယ်။အီရန်နဲ့မဟာမိတ်လုပ်ထားတဲ့ဟူသီသဘုံတွေကိုနိုင်ငံရခြားအကြမ်းဖက်အဖွဲ့အစည်းတစ်ခုဖြစ်အမေရိကန်ပြည်ထောင်စုကတတ်မှတ်ကြောင်းကြေညာခဲ့ပြီးရပ်ပိုင်းခွင့်မှာပဲဒီညှိနှိုင်းဆွေးနွေးမှုတွေကိုဂျော်ဒန်မှာပြုလုပ်ခဲ့ကြတာဖြစ်ပါတယ်။အခုလိုတတ်မှတ်မှုဟာရီမင်ကလူသားချင်းစာနာမှုအခြေအနေကိုပိုးပြီးဆိုးစေတယ်လို့ငြိမ်းချမ်းရေးကြိုးပမ်းမှုတွေကိုထိရိုက်စေနိုင်တယ်လို့ကုလသမဂ္ဂကတတိပေးခဲ့ပါတယ်။ရီမင်သမရမန်ဆာဟာဒီရဲ့အကိုဖြစ်သူလို့ရီမင်ထိတ်တန့်အရာရှိတွေအပါအဝင်အကျဉ်းသား300လောက်ပြန်ပြီးလွှတ်ပေးရတဲ့အတွက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ရှင်ရပွဲကိုကုလအထူးကိုယ်စားလှယ်မာတင်ဂရစ်ဖစ်ကကြီးမှုပြီးတနင်္လာနေ့မနေ့ပိုင်းမှာစတင်ခဲ့တယ်လို့အထူးကိုယ်စားလှယ်ရုံပြောခွင့်ရကပြောပါတယ်။ပြီးခဲ့တဲ့နှစ်တုန်းကတော့အကျဉ်းသား1000လောက်အလဲအလှယ်လုပ်နိုင်ခဲ့ကြတာပါ။